ဆွစ်ဇာလန်နိုင်ငံအနေနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ငွေကြေးအရှုပ်တဘုံနဲ့ပတ်သက်နေတဲ့တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လက်စားမှုတန်လျာနဲ့မေလအတွင်းဇူရစ်မှာဖမ်းဆီးထားတဲ့ FIFA တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးဖို့အမေရိကန်ရဲ့တောင်းဆိုမှုကိုဒီကနေ့မှသူတို့လက်ခံရရှိတယ်လို့ဆွစ်ဇာလန်တရားရေးအာဏာပိုင်တွေကပြောပါတယ်။အဖွဲ့အစည်းပေါ်အလွဲသုံးစားပြုမှုတရားမဝင်ငွေလွှဲပြောင်းမှုငွေမဲ့ခွာချမှုနဲ့ပတ်သက်လို့ FIFA အရာရှိ9ဦးနဲ့လုပ်ငန်းရှင်ကြီး9ဦးတို့အပေါ်မှာမေလအတွင်းမှာအမေရိကန်အစိုးရကတီးကြဆွဲဆက်တင်ထားပါတယ်။2018ခုနှစ်နဲ့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်းရှင်အဖြစ်လက်ခံကျင်းပဖို့ရွေးချယ်ရမှာမကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲ့ခွာချမှုပေါင်း53ခုနဲ့ပတ်သက်လို့ဆွစ်ဇာလန်အစိုးရရှိနေတွေကလည်းစုံစမ်းစစ်ဆေးနေပါတယ်။ငွေကြေးအလဲပြောင်းစင်းစရာတွေကိုဗန်နီကနေဒီဆွစ်ဇာလန်ငွေမဲ့ခွာချမှုတိုက်ဖြတ်ရေးဌာနကိုအသိပေးကြောင်းကြားခဲ့တယ်လို့ဆွစ်ဇာလန်ရှိနေချုပ်မိုက်ကယ်လော်ဘာကပြောပါတယ်။ဒီဗန်နီအနေနဲ့ငွေကြေးအလဲပြောင်းကိစ္စရပ်တွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတဲ့အတွက်တာဝန်ချေခဲ့ပြီးဒီကိစ္စရပ်ဟာခြေပြန်ပြီးရှုပ်ထွေးတယ်လို့သူကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။